တောင်အာဖရိကနိုင်ငံမှာလူပြူလူမဲခွဲခြားမှုတပ်ဖြတ်ရေးမှာထင်ရှားခဲ့သူနယ်ဆင်မန်နဲလာအသက်95နှစ်ပြည့်မွေးနေ့အခါသမယကိုတောင်အာဖရိကနဲ့နိုင်ငံတကာခေါင်းဆောင်တွေကအမတ်တရားကျင်းပကြပါတယ်။ပရီတိုရီယာမြို့ဆေးရုံမှာကုသမှုခံယူနေရတဲ့တောင်အာဖရိကသမ္မတဟောင်းမန်နဲလာကတော့အခြေအနေဟာစိုးရိမ်နေရဆဲဖြစ်ပေမဲ့တဖြည်းဖြည်းတိုးတက်မှုလည်းရှိလာတဲ့အကြောင်းအာဏာပိုင်တွေကပြောပါတယ်။သမီးဖြစ်သူဇင်စီမန်နဲလာကလည်းဖခင်ဖြစ်သူရဲ့ကျန်းမာရေးအခြေအနေတိုးတက်မှုရှိတဲ့အကြောင်းနဲ့မကြခင်ဆေးရုံကဆင်းနိုင်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းပြောဆိုခဲ့တာပါ။အာဖရိကနိုင်ငံမှာတော့နယ်ဆင်မန်ဒဲလာထိမ့်မတ်နေ့အဖြစ်လူခွင့်ရင်းနဲ့ဂုဏ်သိက္ခာအတွက်သူတပ်ပေါ်ဝင်ဂျိုးပန်းခဲ့တဲ့တနစ်ချင်းစီအတွက်ရည်စူးပြီး68မိနစ်ကြာကောင်းမှုပြုသူကုသိုလ်ပြုတဲ့အစီအစဉ်မှာတော့လူပေါင်း1000ခန့်နဲ့ချီပြီးပါဝင်ခဲ့ကြပါတယ်။သမ္မတဂျက်ကော့ဇူမာကလည်းမွေးနေ့ဆုတောင်းစကားပြောကြားခဲ့တယ်လို့နိုင်ငံတကာအလဲမှာထင်ရှားသူပုဂ္ဂိုလ်တူရှိတဲ့တောင်အာဖရိကအဖြစ်အသိမပြုခံရတာကိုဂုဏ်ယူတဲ့အကြောင်းပြောဆိုခဲ့တာပါ။ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကလည်းတန်းတူညီမျှရေးနဲ့တရားမျှတမှုအတွက်တိုက်ပွဲဝင်ခဲ့သူပုဂ္ဂိုလ်တူဖြစ်တဲ့နယ်ဆင်မန်ဒဲလာပေါ်မှာချီးကျူးစကားပြောခဲ့ပါတယ်။ American Congress တို့တော်မှာလည်းတောင်အာဖရိကသမ္မတဟောင်းရဲ့မွေးနေ့ဖြစ်အမတ်တရကျင်းပခဲ့ကြတာပါ။တောင်အာဖရိကရိုးရာဝတ်စုံတွေဝတ်ဆင်ထားကြတဲ့ဖျော်ဖြေအစီအစဉ်တွေနဲ့အတူ American လွှတ်တော်အမတ်တွေလူမှုခွင့်ရေးလှရှားသူတွေကတောင်အာဖရိကခေါင်းဆောင်ဟောင်းရဲ့အကျဉ်းသားဘဝတော်လှန်ရေးသမားဘဝတွေနဲ့ငင်းကြဲနိုဘယ်ဆုရှင်နဲ့သမ္မတအဖြစ်ဖြတ်သန်းခဲ့ရစဉ်ကာလတစ်လျှောက်ရေးသားချက်တွေကတချို့ကိုလည်းကောက်နှုတ်ဖတ်ကြားသွားခဲ့ကြပါတယ်။